Welcome to the Voice of America in Burmese.
စတိမင်္ဂလာပြပြနဲ့ကြီးစုံနေမနေခင်ဖြစ်ကြပါသည်ခင်ဗျာ VO American တိုင်းရ2019ခုနှစ်မေလ6ရက်စနေနေ့မနေခင်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းနိုမီတာ30 40 48 50တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်မဒီကနေ့မနေခင်အစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာပါရှင်ကျွန်မကခင်ဗျာဆက်ပါဒီမနေခင်သတင်းတွေကိုမဆွမြမုံနဲ့အတူကြီးညာပေးမှာပါ။ဥရောပ၃နိုင်ငံခရီးထွက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကအခုဗြိတိန်နိုင်ငံမှာရောက်နေပြီးဗြိတိန်ဘုရင်မကြီးနဲ့တွေ့ဆုံခဲ့ပါတယ်အယ်ရှဘတ်စစ်တွေးကြော်ရဲ့လက်ချက်နဲ့ဆိုမားလီးယားမှာအမေရိကန်အထူးတပ်ဖွဲ့ဝင်တဦးတေဆုံးသွားပါပြီအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကမြောက်ကိုရီးယားခေါင်းဆောင်ကိုမအောင်မြင်တဲ့လှုပ်ကြံမှုတွေနဲ့လှုပ်ကြံမှုကြိုးစားတယ်လို့မြောက်ကိုရီးယားအစိုးရကဆွဆွဲလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်ရင
်ဟုတ်ကဲ့ပါခင်ဗျာဆက်သွယ်ရေးပုံမှန်66ကြောက်ကားကြီးကိုပြင်ဆင်ဖို့ရှင်းနေချုပ်ယုံကအကြံပြုချက်အပေါ်လူအခွင့်ရေးအဖွဲ့တစ်ခုပြောဆိုတာက
ကျွန်တော်တို့ဒီလွတ်လပ်စွာပြောဆိုခွင့်အနေနဲ့ပတ်သက်လို့ပြောရင်တော့ပုံမှန်66ကအတိုင်းအတာတစ်ခုအရာကန့်သတ်ထားတယ်လို့ကျွန်တော်တို့မြင်ရတာပေါ့နော်သို့တော်လည်း
ရှင်းနေဦးမင်းလူပြောကြားသွားတာဖြစ်ပါတယ်ဒီအကြောင်းနဲ့အတူအမေရိကန်မြန်မာဆက်ဆံရေးနောက်ဆုံးအခြေအနေသမ္မတထရမ့်နဲ့ဩစတြေးလျဝန်ကြီးချုပ်တို့ဘာတွေသဘောတူညီကြကြသလဲတခါထိုင်းနိုင်ငံမှာလူမောင်ကိုကူးခံရသူတွေအဖမ်းခံရတဲ့အကြောင်းလေးကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်စုမြတ်မွန်တို့ကကြီးညာပါမယ်ခင်ဗျာ
အယ်ရှဘတ်စစ်တွေးကြော်ရဲ့လက်ချက်နဲ့အမေရိကန်အထူးတပ်ဖွဲ့ဝင်တဦးတောက်ကြံတွေကဆိုမားလီးယားမှာတည်ဆုံခဲ့ရတယ်လို့ဆိုမားလီးယားစစ်သားတွေကိုအကူအညီပေးနေတဲ့အမေရိကန်အဖွဲ့တွေကနောက်ထပ်တပ်ဖွဲ့ဝင်၃ဦးနဲ့ဒဏ်ရာရရခဲ့တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။1993ခုနှစ်ကအသေးပြောက်များတဲ့စစ်ပွဲဖြစ်ပွားခဲ့ခြင်းကစပြီးအခုဆိုမားလီးယားမှာတည်ဆုံခဲ့ရတဲ့ Navy SEAL အထူးတပ်ဖွဲ့ဝင်ဟာအယ်ရှဘတ်စစ်တွေးကြော်ရဲ့ချိန်မုံနဲ့ဆစ်စင်ရဲ့အတွင်းမှာတည်ဆုံခဲ့ရတဲ့ပရမအူဆုံးသောအမေရိကန်တပ်ဖွဲ့ဝင်ဖြစ်ပါတယ်။အခုလိုကြာဆုံးမှုအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအထူးဝမ်းနဲ့ကြေကွဲကြောင်းတုံ့ပြန်လှော်ကိုကြာဆုံးသူရဲ့မိသားစုစီကိုပေးပို့ခဲ့တယ်လို့အမေရိကန်စစ်တမ်းမှာတာဝန်ထမ်းဆောင်နေသူတွေရဲ့လှုပ်ဆောင်မှုတွေအတွက်ဂုံပြုတ်ချီကျူးခဲ့ပါတယ်။မိုဂါဒီရှုအနောက်ဖက်65ကီလိုအကွာကရွာငယ်ကလေးတွေအမှားလက်နိုင်ငယ်တွေနဲ့ပစ်ခတ်မှုမှာတေဆုံးသွားခဲ့တာဖြစ်ပါတယ်။နောက်အနည်းဆုံးအထုတက်သား2ဦးနဲ့စကားပြန်2ဦးနဲ့ဒဏ်ရာရရခဲ့တာပါ။အဖိုဂီအနောက်ပိုင်းကဘာရီရွာကလေးမှာအတိုက်ခိုက်ခံရတာဖြစ်ပါတယ်။အာဖရိကဒေသနဲ့အမေရိကန်စီးရဲလှုပ်ဆောင်မှုတွေအလုံးထိန်းချုပ်ရတဲ့အာဖရိကဒေသရဲ့တပ်မဟာတပ်မှူးကြီးကတော့အမေရိကန်တပ်တွေဟာဆိုမာလီယာမျိုးသားတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်နဲ့အကူအညီတွေပေးနေစမှာအခုလိုအတိုက်ခိုက်ခံရတာလို့ပြောပါတယ်။
အစ္စရေးနဲ့ပါလက်စတိုင်းကြားသမိုင်းဝင်ငြင်းချမ်းရေးရအောင်ကြားဝေဆေးဆက်ပေးနိုင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခိုင်အမာယုံကြည်နေပေမဲ့ဘယ်အစီအစဉ်နဲ့လုပ်မှလဲဆိုတာတော့တိတိကျကျပြောကြားခြင်းမရှိပါဘူး။နှစ်ဖက်ကြားငြင်းချမ်းရေးသဘောတူညီမှုရဖို့မျှော်လင့်တယ်လို့ပါလက်စတိုင်းသမ္မတမာမွတ်အာဘတ်စ်နဲ့တွေ့ဆုံစဉ်မှာသမ္မတထရမ့်ကအကြိမ်ကြိမ်ပြောကြားခဲ့ပါတယ်။ဒါပေမဲ့အစ္စရေးနိုင်ငံနဲ့ပါလက်စတိုင်းနိုင်ငံဆိုပြီးနှစ်နိုင်ငံအတူရှင်တွဲတည်ရှိမှုဆိုတာကိုမပြောခဲ့တယ်လို့ပါလက်စတိုင်းနိုင်ငံလို့လည်းရည်ညွှန်းတကယ်ချင်းမရှိပါဘူး။အရင်အမေရိကန်အစိုးရတွေကတော့နှစ်နိုင်ငံအတူရှင်တွဲတည်ရှိမှုဟာအစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးရဖို့ညှိနှိုင်းမှုအတွက်အရေးပါတဲ့ကိစ္စတစ်ခုအဖြစ်နဲ့လက်ခံထားခဲ့ကြတာဖြစ်ပါတယ်။အစ္စရေးဘက်ကတော့ပါလက်စတိုင်းနိုင်ငံတည်ရှိရေးဆိုတာကိုလက်မခံပယ်ချထားတာပါ။သမ္မတထရမ့်အနေနဲ့နှစ်နိုင်ငံတည်ရှိမှုကိုမဆန့်ကျင်သလိုဖြစ်နိုင်မဲ့နှီးလန်းအားလုံးအတွက်လမ်းဖွင့်ထားပါတယ်လို့အမေရိကန်တာဝန်ရှိသူတွေကတော့အလေးအနက်ပြောကြားခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့ကိုယ်တိုင်ငြိမ်းချမ်းရေးဆွေးနွေးပွဲကဆုံးဖြတ်သဘောတူညီမှုရလဒ်တွေအတိုင်းအမေရိကန်ကလက်ခံမှာဖြစ်တယ်လို့ဆိုပါတယ်။အရှိလေပိုင်းငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆနိုင်ဖို့အင်မြူတော်ကစ조사နေချိန်မှာအကဲဆက်တဲ့ပါလက်စတိုင်းနိုင်ငံတည်ရှိမှုကိစ္စကိုတမ်မရာထရမ့်ကပြောဖို့တွန်းဆုံနေတာဖြစ်တယ်လို့လေ့လာသူတချို့ကသုံးသပ်ကြပါတယ်။ပါလက်စတိုင်းနဲ့အစ္စရေးကိစ္စမှာအမေရိကန်ဟာဗန်မလိုက်တဲ့ဂျားဝင်ညှိနှိုင်းပေးသူမဟုတ်ဘူးလို့ပါလက်စတိုင်းအများစုကတော့မြင်နေကြပါတယ်ရှင်။
စီးရီးယားမှာအပြစ်ခံအရှိန်လျှော့ထားရေးနေမည်ဖြစ်တဲ့တတ်မှတ်ဖို့အတွက်အဆုံးပြုထားချက်ဟာစီးရီးယားဆန်တော်ချိန်ညတကောင်ရံမှာစတင်အသက်ဝင်မှာဖြစ်ပါတယ်။အဲဒီချိန်ရောက်ရင်အမေရိကန်တွေဥဆောင်တဲ့မဟာမိတ်အဖွဲ့တွေရဲ့လေယာဉ်တွေကိုပြန်တန်းခွင့်ပိတ်ထားမယ်လို့ရုရှားကပြောပါတယ်။အထူးသဖြင့်နိုင်ငံတကာ မဟာမိတ်တပ်ဖွဲ့ဝင်တွေအနေနဲ့ဒီအပြစ်ခံအရှိန်လျှော့ချရင်နေမည်တဲ့လေကြောင်းကြမ်းတမ်းမှုကိုအကြောင်းကြားသည့်ဖြစ်စေမကြားဘဲဖြစ်စေဖြတ်တန်းခွင့်မရှိပါဘူးလို့ကဇက်စတန်မှာကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတက်ရောက်လာတဲ့ရုရှားကိုယ်စားလှယ်အလက်ဆန်ဒရာလာဖရန်ယက်ကတောက်ကြံနေမှာရုရှားသတင်းမီဒီယာကိုပြောပါတယ်။ရုရှားတူရကီနဲ့အီရန်တို့ဟာဆီးရီးယား6နှစ်ကြာစစ်ပွဲအဆုံးသတ်ရေးကြိုးပမ်းမှုအနေနဲ့ရုရှားအဆိုပြုတဲ့အပြစ်ခံအရှိန်လျှော့ချရင်နေမည်ဆီးရီးယားမှာထူထောင်မှုကြက်တပင်းတွေမှာသဘောတူပါတယ်။ဒီဆီးရီးယားအပြစ်ခံရစိအမတ်ခံတဲ့နိုင်ငံ3နိုင်ငံကိုယ်စားလှယ်တွေဟာကဇက်စတန်နိုင်ငံမြို့တော်အက်စတန်နာမှာအခုနောက်ဆုံးကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲပြီးမှတ်တမ်းစာချုပ်လောလက်မှတ်ရေးထိုးတာပါ။ဒီအဆိုပြုချက်ကနေဆီးရီးယားနိုင်ငံတွေကတတ်မှတ်နေနေတွေမှာတိုက်ပွဲတွေလျှော့ချရတဲ့လူအပ်တာတွေကိုလှုပ်ဆောင်ဖို့အတွက်ပန်ကြားထားပါတယ်။
အမေရိကန်အစိုးရလုပ်ငန်းတွေရပ်ဆိုင်းစရာမလိုပဲစက်တင်ဘာလအထိပုံမှန်လည်ပတ်နိုင်စေဖို့အတုံးစရိတ်ဒေါ်လာတန်ပေါင်းတသန်းကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးအတည်ပြုလိုက်ပါတယ်။အတုံးစရိတ်ဥပဒေကြမ်းကိုလွှတ်တော်မှတညီတညွတ်ထဲအတည်ပြုနိုင်ခဲ့ပြီးတဲ့နောက်သမ္မတထရမ့်ကတောက်ကြာနေ့ကလက်မှတ်ထိုးပြဋ္ဌာန်းလိုက်ပြီးဆိုတာကိုအင်ဂျီရောပြောခွင့်ရသူတဦးဖြစ်တဲ့ဆာရာဟာဂတ်ဘီဆန်ဒက်စ်ကအတည်ပြုပြောကြားခဲ့ပါတယ်။အခုလိုဥပဒေပြဋ္ဌာန်းလိုက်နိုင်တဲ့အတွက်တောက်ကြနေ့တကောင်ချိန်ကစလို့အစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်းထားလိုက်ရမယ့်အခြေအနေကိုကြော်လွှားနိုင်ပြီးတော့2019ခုနှစ်ဗန္ဒာနှစ်ကုန်မဲ့စက်တင်ဘာ30ရက်နေ့အထိအစိုးရလုပ်ငန်းတွေပုံမှန်လည်ပတ်နိုင်မှာဖြစ်ပါတယ်။လွှတ်တော်ကောင်းဆောင်တွေနဲ့အင်ဂျီရောကြားမှသတင်းပန်းနဲ့ချီညှိနှိုင်းဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုဥပဒေပြဋ္ဌာန်းနိုင်ခဲ့တာလည်းဖြစ်ပါတယ်။ဒီနိုင်မှုတွေအရအခုဘတ်ဂျက်ထဲမှာအမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားတိုင်းကာဖို့အတုံးစရိတ်မပါဝင်သလိုပြည်ထရေဖြတ်ချမှုကူညီပေးနေတဲ့အမျိုးသမီးကျန်းမာရေးအဖွဲ့တွေအတွက်အစိုးရထောက်ပံ့ကြေးဆက်ပေးထားရမှာဖြစ်ပါရဲ့ရှင
်။ VOA American စံမနေ့ဖက်မြန်မာဘာသာစီစဉ်နေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 93.5စိုင်းဒိုမီတာ40 kHz 943.9စိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာစိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တင်အမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဥရောပသုံးနိုင်ငံသတင်းတပတ်ကြားခီးထွက်နေတဲ့ဒေါန်ဆန်းစုကြည်ကသူ့ရဲ့ခီးစဉ်နောက်ဆုံးခီးတစ်ထောက်ဖြစ်တဲ့ဗြိတိန်နိုင်ငံကိုရောက်နေပါတယ်။ကျင်းတဲ့ဗြိတိန်နဲ့လန်ဒန်ကိုရောက်လာတဲ့ဒေါန်ဆန်းစုကြည်ကတောက်ကြံနေမှာဗြိတိန်ပြည်မကြီးအဲလစ်ဇဘက်နဲ့တွေ့ဆုံခဲ့တယ်လို့အင်ရှိမင်းသားချားလ်စ်နဲ့လည်းတရားတွေ့ဆုံခဲ့ပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘိုရစ်ဂျွန်ဆန်နဲ့လည်းတွေ့ဆုံမှုစီစဉ်ထားတာဖြစ်ပြီးနှစ်နိုင်ငံကြားကုန်သွယ်ရေးစီးပွားရေးဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးဖို့ရှိပါတယ်။ဒါအပြင်ဗြိတိရှာလွှတ်တော်နဲ့အစိုးရပိုင်းတာဝန်ရှိသူတွေကိုတွေ့ဆုံမှာဖြစ်တဲ့အပြင်လန်ဒန်ရောက်မြန်မာမိသားစုတွေနဲ့တော့တွေ့ဆုံခဲ့ပါတယ်။တနင်္လာနေ့ကျရင်လန်ဒန်မြို့ရဲ့အထင်ကြီးကဂုဏ်သုဆောင်ဆုတစ်ခုဖြစ်တဲ့ Freedom of the City of London ဆုကိုဒေါန်ဆန်းစုကြည်လက်ခံရယူမှာပါ။အဲဒီနောက်မြန်မာနိုင်ငံကိုပြန်ပြီးမထွက်ခွာခင်အင်္ဂါနေ့မှာတော့လန်ဒန်မြန်မာတန်ရုံမိသားစုတွေဗြိတိန်ရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဗြိတိန်မှသွားနိုင်ငံမတိုင်ခင်သွားရောက်ခဲ့တဲ့အီတလီကြီးစင်မှာတော့ဒေါန်ဆန်းစုကြည်ဟာအီတလီဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးပုန်ဟန်းမင်းကြီးတို့နဲ့တရားစီတွေ့ဆုံခဲ့တဲ့အပြင်အီတလီအထက်လွှတ်တော်မှလည်းနှိမ်ကွန်းပြောကြားခဲ့ပါတယ်။ဥရောပကြီးစင်တွင်ပထမဆုံးသွားရောက်ခဲ့ဘယ်လ်ဂျီယမ်ကြီးစင်မှာတော့ဤဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီဥရောပကောင်စီဥက္ကဋ္ဌဒေါ်လာတက်စ်အပါအဝင် EU တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ဘယ်လ်ဂျီယမ်ဘီယင်ဖလစ်ပိုင်နဲ့လည်းတရားတွေ့ဆုံခဲ့ပါတယ်
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ပတ်သက်တဲ့သတင်းမှတွေအွန်လိုင်းပေါ်မှာဖြန့်နေတွေထဲမှာတက်မတော်အဖွဲ့အစည်းတွေပါဝင်နေသလားဆိုပြီး NLD အကြီးအကဲတယောက်ကတန်တရားနဲ့ပြောကြားခဲ့တာကိုတက်မတော်ဘက်ကပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်။တက်မတော်ဦးထင်ကျော်ယာရုကနေနှုတ်ထွက်တယ်ဆိုတဲ့သတင်း NLD ပါတီဗဟုအလုံးမှုဆောင်စည်းဝေးပွဲမှာသူရဦးရွှေမန်တက်ရောက်တယ်ဆိုတဲ့သတင်းတွေဟာမဟုတ်မှန်ကြောင်းအတွေ့အမှုအဖွဲ့ဝင်ဦးဝင်းထိန်ကမေလ၄ရက်နေ့တုန်းကသတင်းတောက်တွေကိုနေပြည်တော်မှာရှင်းလင်းပြောကြားခဲ့ပါတယ်။အဲ့ဒီရှင်းလင်းပွဲမှာဦးဝင်းထိန်ကသတင်းမှားတွေကိုဘယ်သူတွေဖြန့်နေသလဲဆိုတာပြောရခက်ကြောင်းနဲ့ကြမ်းခိုင်ရေးကပဲလုပ်သလားအချို့တက်မတော်အဖွဲ့အစည်းတွေကပဲလုပ်သလား NLD ကိုမလိုလားတဲ့ IT ကျွမ်းကျင်သူတွေကပဲလုပ်သလားမှန်းဆရခက်ခဲတယ်လို့ပြောကြားခဲ့တာပါအစိုးရကမြို့သားပြည်နယ်တင်းမြတ်ရေးကိုဆောင်ရွက်နေတဲ့ကာလမှာ NLD ပါတီပြောခွင့်ရတာဝန်ရှိသူတယောက်ကစီလုံးမှုကိုထိခိုက်စေတဲ့အပြောမျိုးနဲ့တက်မတော်အပေါ်အခြေအမြစ်မရှိပုတ်ခတ်ပြောဆိုတာကိုပြင်းထန်စွာကန့်ကွက်တယ်လို့တက်မတော်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒါရီမကလိုအပ်သလိုတုံ့ပြန်ဆောင်ရွက်သွားမယ်လို့လည်းမေလ5ရက်နေ့ကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ် တန်တရားစိတ်နဲ့တမ်မတော်ပေါ်ထည့်သွင်းပုတ်ခတ်ပြောဆိုတာတွေဟာတမ်မတော်ရဲ့ဂုဏ်သိက္ခာကိုများစွာထိခိုက်စေတယ်လို့လည်းဆိုထားပါတယ်။အဲ့လိုပြောခဲ့တဲ့အတွက်ပုဂ္ဂိုလ်တဦးအဖွဲ့အစည်းတစ်ခုရဲ့ဂုဏ်သိက္ခာကိုတမင်ထိခိုက်စေသောအရေးအသားနှင့်လူ့အခွင့်အရေးကိုထိခိုက်စေသောအရေးအသားမျိုးဖော်ပြခြင်းမှရှောင်ကျဉ်ခြင်းဆိုတဲ့သတင်းမီဒီယာသမားတွေလိုက်နာရတဲ့ဥပဒေပြဋ္ဌာန်းချက်ကိုတော့ချိုးဖောက်အောင်အားပေးအားမြောက်ပြုရာရောက်တယ်လို့လည်းတမတော်ကတုံ့ပြန်ထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတွေကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုန်ကိုမအောင်မြင်တဲ့လှုပ်ကြံမှုတွေနဲ့လှုပ်ကြံဖို့အတွက်ကြိုးစားခဲ့တယ်လို့မြောက်ကိုရီးယားအစိုးရကတောက်ကြံနေမှာဆွဆွဲလိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားကတချို့အဖွဲ့တွေကအခုလိုလှုပ်ကြံဖို့အဖွဲ့ဝင်တွေကိုဆေးလွတ်တာကိုရှာဖွေဖော်ထုတ်ပြီးရရဆက်ဆက်ချိန်မုံပြစ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားလုံခြုံရေးဆိုင်ရာဝန်ကြီးရဲ့ပြောကြားချက်ကိုကိုးကားပြီးနိုင်ငံပိုင်သတင်းမှာဖော်ပြထားတာပါ။မြောက်ကိုရီးယားနိုင်ငံသားလုံခြုံရေးဝန်ကြီးဌာနအစိုးရအမေရိကန်နဲ့တောင်ကိုရီးယားကတချို့တွေဟာမြောက်ကိုရီးယားနိုင်ငံသားတွေကိုကောင်းဆောင်ကင်ဂျွန်အုန်ရဲ့လှုပ်ရှားမှုတွေခြေရခံဖို့လိုအပ်တဲ့ဂျိုရုဆက်သွယ်ပစ္စည်းလိုပစ္စည်းတွေအပြင်ငွေပါပေးပြီးလှုပ်ကြံဖို့အတင်းကျပ်ခိုင်းစေခဲ့တယ်လို့ဖော်ပြထားပါတယ်။ကင်လို့ဖော်ပြထားတဲ့မြောက်ကိုရီးယားနိုင်ငံသားနဲ့တချို့တို့ကြားပူးပေါင်းလှုပ်ဆောင်မှုဟာ2014ခုနှစ်ခရစ်ကစတင်ခဲ့တာဖြစ်ပြီးသူရုရှားမှာအလုပ်သွားလုပ်စဉ်ကတချို့တွေကသူ့ကိုချဉ်းကပ်ခဲ့တာလို့ဆိုပါတယ်။သူထာနေကိုပြန်တဲ့အခါမှာတချို့တွေကသူ့ကိုထတ်တလဲလဲဆက်သွယ်ခဲ့တယ်လို့ပြီးခဲ့တဲ့လထဲမှာတော့သူ့ကိုဇီဝဓာတုအစိတ်လက်နဲ့သုံးပြီးလှုပ်ကြံမှုပြောကြားခဲ့တယ်လို့ပြောပါတယ်။မြောက်ကိုရီးယားအစိုးရကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အခုလိုလှုပ်ကြံဖို့အတွက်ကြံစည်မှုရှိတယ်ဆိုတာကိုဘယ်လိုသိရှိခဲ့လဲ၊ဒီမှုအတွက်ဘယ်သူတွေကိုဖမ်းဆီးထားတယ်ဆိုတာတွေကိုတော့အသေးစိတ်ဖော်ပြမထားပါဘူး။အခုလိုဆွဆွဲမှုတွေနဲ့ပတ်သက်ပြီးအမေရိကန်ထောက်လှမ်းရေး CIA ကတော့မှတ်ချက်တစုံတရာပေးဖို့အတွက်ညှင်းဆိုပါတယ်
။2018နိုင်ငံပူးပေါင်းဆောင်ရွက်မှုကိုပြသတဲ့အနေနဲ့ဆက်သွယ်ရေးဂျိုလူတလုံးကိုအိန္ဒိယနိုင်ငံကတောက်ကြနေကလွှတ်တင်ခဲ့ပါတယ်။အိန္ဒိယအစိုးရကအကုန်ကျခံတဲ့ဒေါ်လာတန်း80တန်းဂျိုလူလွှတ်တင်ရေးစီမံကိန်းမှာအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊နီပေါ၊သီရီလင်္ကာ၊ဘူတန်၊အာဖဂန်နစ္စတန်နဲ့မော်လ်ဒီဗ်နိုင်ငံတို့ပါဝင်ပါတယ်။ဒါပေမဲ့အိန္ဒိယနဲ့နျူကလ িয়ার ပြိုင်ဘက်ပါကစ္စတန်နိုင်ငံတို့ဒီစီမံကိန်းထဲမှာမပါဝင်ပါဘူး။တောက်ချာနေကဂျိုရုလွှတ်တင်ပြီးမှနိုင်ငံ9နိုင်ငံခေါင်းဆောင်တွေဗီဒီယိုကွန်ဖရင့်လုပ်ပြီးတော့မိန့်ခွန်းပြောခဲ့ကြပါတယ်။ဒေတာရင်းမှာရှိတဲ့ပြည်သူတန်းတထောင်ခွဲအတွက်စီပေါ်ရေးတိုးတက်မဲ့မျှော်လင့်ချက်တွေပြည့်မြင့်အောင်ကူညီပေးမဲ့ဘာနဲ့မှမတူတဲ့စီမံကိန်းဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမော်ဒီကပြောကြားခဲ့ပါတယ်ရှင
်။စနေနေ့မနေ့ကထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆူမြတ်မွန်တို့ကပြောပြခဲ့ကြတာပါ။အခုတော့အမေရိကန်မြန်မာဆက်ဆံရေးအခြေအနေအရင်တင်ဆက်ပါမယ်။မြန်မာနဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးဟာအလွန်ကောင်းမွန်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနအကြီးတန်းအရာရှိတဦးကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံနဲ့ယင်းနီမြို့နံမှုတွေမြန်မာနိုင်ငံမှာတိုးလာနေတာနဲ့အမျှမြန်မာနိုင်ငံဟာတရုတ်နဲ့ဆက်ဆံရေးပိုပြီးနီးကပ်လာနေတယ်လို့ထင်မြင်ချက်တွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။ VOA သတင်းတော်ဂျိုးဖရီမန်သတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ကပြောပြမှာဖြစ်ပါတယ်။
မြန်မာနိုင်ငံကတရုတ်နိုင်ငံနဲ့ဆက်ဆံရေးပိုပြီးတော့နီးကပ်လာနေတယ်လို့ထင်မြင်ချက်တွေထွက်ပေါ်နေတဲ့ကြားမှာပဲမြန်မာနဲ့အမေရိကန်ကြားမှာအလွန်ကောင်းမွန်တဲ့ဆက်ဆံရေးရှိနေတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနရဲ့ထိပ်တန်းတာဝန်ရှိသူတို့ကပြောလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာဥရောပနိုင်ငံတွေကိုခီးသွားနေတာကြောင့်အမေရိကန်နိုင်ငံသား၏ဝန်ကြီး Rex Tillerson နဲ့ Washington DC မှာခုတစ်ပတ်တွေ့ဆုံခြင်းမရှိခဲ့ပါဘူး။အမေရိကန်နဲ့ ASEAN အဖွဲ့ဝင်တွေကြားမှာပြောကြားတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပြန်ပြီးမြင့်တင်လှုပ်ဆောင်တဲ့အနေနဲ့အမေရိကန်နိုင်ငံသား၏ဝန်ကြီး Tillerson ဟာ ASEAN နိုင်ငံသား၏ဝန်ကြီးတွေနဲ့တွေ့ဆုံခဲ့တာဖြစ်တယ်လို့နိုင်ငံသား၏ဝန်ကြီးဌာနကပြောပါတယ်။ဒီတွေ့ဆုံမှုအတွင်းဒေါ်ဆန်းစုကြည်မပါဝင်တာဟာခီးစဉ်တိုက်နေတာကြောင့်ဖြစ်တယ်လို့အရှေ့အာရှနဲ့ပစိဖိတ်ရေယာဌာနကဒူလက်ထောက်နိုင်ငံသား၏ဝန်ကြီး Patrick Murphy ကဒေတာရင်းဒင်းတော့တွေကိုပြောကြားခဲ့ပါတယ်။
အမေရိကန်နဲ့မြန်မာနိုင်ငံကြားဆက်ဆံရေးကအလွန်ကိုကောင်းနေဆိုတာကိုကျွန်တော်အနေနဲ့အလေးပေးပြောချင်ပါတယ
်။ဒီတွေ့ဆုံပွဲကိုမြန်မာနိုင်ငံရဲ့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းတက်ရောက်ပြီးဒေါ်ဆန်းစုကြည်ပေးလိုက်တဲ့စာကိုဝင်းကြီးထယ်လဆင်ကိုပေးခဲ့ကြောင်းမစ္စတာမာဖီကပြောပါရယ်။ဒါပေမဲ့အဲ့ဒီစာမှာပါရေးထားတယ်ဆိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒေါ်ဆန်းစုကြည်ဟာနိုင်ငံတကာခီးစဉ်တစ်ခုသွားဖို့ဒီမတိုင်ခင်ကတည်းကစီစဉ်တာဖြစ်တာကြောင့်မလာနိုင်တာဖြစ်တယ်လို့သူကရှင်းပြခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကအခုဥရောပကိုရောက်နေပါတယ်။ဒီခီးစဉ်ကနိုင်ငံသားရေးဝန်ကြီးတွေဝါရှင်တန်မှာတွေ့ဖို့မစီစဉ်ကြတဲ့ကလှုပ်ထားပြီးသားဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကပြီးခဲ့တဲ့သမ္မတဥဘာမအစိုးရနဲ့နီးကပ်တဲ့ဆက်ဆံရေးရှိခဲ့တာဖြစ်ပြီးသမ္မတဥဘာမအစိုးရလက်ထက်မှာမြန်မာနိုင်ငံပေါ်ထားရှိတဲ့တန်ခတ်ပိတ်ဆို့မှုတွေကိုပြန်ရုပ်သိမ်းခဲ့တာဖြစ်ပါတယ်။လက်ရှိအမေရိကန်သမ္မတထရမ့်အစိုးရကလည်းအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ကြိုးပမ်းခဲ့ပါတယ်။ မေရိကန်နိုင်ငံသားဝင်ကြီးနဲ့တွေ့ဆုံမှုတွေအပြင်သမ္မတထရမ့်ကထိုင်းဝင်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေးတို့ကိုအင်ဖြူရောကိုလာရောက်လည်ပတ်ဖို့တီးခြားသည့်ဖိတ်ကြားခဲ့ပါတယ်။အဲ့လိုဖိတ်ကြားခဲ့တဲ့အတွက်လူ့ခွင့်ရေးအဖွဲ့ရဲ့ဝေဖန်တာကိုခံခဲ့ရပါတယ်။ဒီလိုဖိတ်ကြားမှုတွေအပြင်မြန်မာနိုင်ငံအပေါ်မှာအာရုံသိပ်မစိုက်တာနဲ့ TPP အဖွဲ့ကနေအမေရိကန်နှုတ်ထွက်လိုက်တာတွေကြောင့်အမေရိကန်ဆိုရဟာလူ့ခွင့်ရေးချိုးဖောက်မှုတွေကိုလျှို့ရှုထားခြင်းမုံရတဲ့ဆိုတဲ့သဘောမျိုးဖြစ်စေတဲ့အပြင်ဒီဒေတာနဲ့ပတ်သက်ပြီးအမြင်မရှိဘူးဆိုပြီးဝေဖန်ခံနေရတာဖြစ်ပါတယ်။ကြာတာရေးတွေကတွေးဆမှုအတွင်းမှာတောင်တရုတ်ပင်လယ်တွေကနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေနဲ့မြောက်ကိုရီးယားကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပြီးတော့အာဆီယံနိုင်ငံတွေအနေနဲ့မြောက်ကိုရီးယားဆိုရနဲ့မပတ်သက်ဖို့အမေရိကန်နိုင်ငံသားဝန်ကြီးထဲလဆင်ကတိုက်တွန်းခဲ့တယ်လို့သတင်းတွေကဆိုပါတယ်။ထိုင်းနိုင်ငံမှာရှိနေတဲ့အရှေ့တောင်အာရှလေ့လာရေးဌာနရဲ့ကတိကပေါ်ချမ်ဘတ်ကတော့အခုလိုပြောပါတယ်
မြန်မာနိုင်ငံဟာအခုလောလောဆယ်မှာတရုတ်နိုင်ငံဘက်ကိုပို့ပြီးတော့တိမ့်နေဆိုတာကတော့သိအံ့ဩစရာမရှိပါဘူး။ Trump အစိုးရကသူ့ရဲ့နိုင်ငံသားကြီးမူဝါဒနဲ့ပတ်သက်ပြီးဘာလို့ရမှန်းမသိဖြစ်နေပုံရတဲ့အချိန်မှာတရုတ်အစိုးရဘက်ကရင်းနှီးမြှုပ်နှံမှုတွေအများအများလုပ်ဖို့နဲ့ UDA လို့ခေါ်တဲ့တရားဝင်ဖွံ့ဖြိုးတိုးတက်ရေးအထောက်အကူတွေပေးဖို့ဆန္ဒရှိနေပါတယ်
။မြန်မာနိုင်ငံဟာမကြာသေးခင်ကပဲတရုတ်နိုင်ငံကိုရေနံတင်ဖို့သဘောတူညီခဲ့ပြီးတိုင်းဒေသလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးတာမှာတရုတ်နိုင်ငံဟာအရေးပါတဲ့အခမ်းအနားမှာရှိနေတာဖြစ်ပါတယ်။ဒါပြင်ပြီးခဲ့တဲ့လတုန်းကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားအငင်းပွားမှုကိုတရုတ်ဆိုရအနေနဲ့ကြားဝင်ဆောင်ရွက်ပေးနိုင်တယ်လို့တရုတ်တာဝန်ရှိသူတွေကရိုက်တာသတင်းကိုပြောကြားခဲ့ပါတယ်။ဒါပေမဲ့တခြားနိုင်ငံတစ်ခုကိုအတုံးချပြီးတော့ကိုယ်နိုင်ငံရဲ့ဆက်ဆံရေးကိုတိုးမြှင့်လာအောင်လှုံ့ဆော်သွားမှာမဟုတ်ဘူးလို့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတွေကတော့အခုသတင်းပတ်အစောပိုင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ
။သောရခင်ဗျာရှင်ပရိုဆက်ချီဦးဆောင်တဲ့ LED အစိုးရတက်လာပြီးတဲ့နောက်နိုင်ငံတကာရဲ့ကမ္ဘာပြေပေါ်ရေးယူပိတ်ဆို့မှုတွေအားလုံးရောကျသွားတယ်ဆိုပေမဲ့မြမငြိမ်းချမ်းရေးရခိုင်ရေးစတာတွေနဲ့ပတ်သက်လို့တော့ဖိအားတွေရင်ဆိုင်နေရဆဲပါဒေါ်ဆက်စုကြည်ဟာဆိုရင်လည်းပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲဥရောပခီးစဉ်နောက်မကြာခင်ဆိုရင်တရုတ်ခီးစဉ်စသဖြင့်နိုင်ငံတကာဆက်ဆံရေးတွေမှာမြမအစိုးရကိုစားအထူးကဆောင်ရွက်နေသူဖြစ်ပါတယ်ဒါကြောင့်ဒေါ်ဆန်းစုကြည်ရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေလံအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုဆွေးနွေးလို့တဲ့အမည်အယူဆမေးခွန်းတွေကိုလည်းကြိုတင်ပေးပို့ချလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ email လိပ်စာက buddies@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့0923329554ဖြစ်ပါတယ်ပါဝင်စွန့်နေမိကျစားတဲ့တော်ရရှိတွေကိုဖြေခေါ်ပါတယ်ရှင
်ဒီကနေ့စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာတော်ရရှိတွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖြေခေါ်လိုက်ရပါတယ်အခုတော့ American Australia ဆက်ဆံရေးကြည့်ရအောင်ပါအမေရိကန်နဲ့ဩစတြေးလျနှစ်နိုင်ငံကြားရင်းနှီးတဲ့ဆက်ဆံရေးရှိပါတယ်ဆိုတာကိုအမေရိကန်သမ္မတဒိုနယ်ထရမ့်နဲ့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တန်ဘူးတို့ထပ်မံအတည်ပြုခဲ့ကြပါတယ်ဒုတိယဒုက္ခသည်လက်ခံရေးသဘောတူညီမှုနဲ့ပတ်သက်လို့ခေါင်းဆောင်နှစ်ဦးဒီနှစ်စာမိုင်းကတယ်လီဖုန်းပေါ်မှာအငင်းပွားခဲ့ကြပြီးနောက်မှာပထမဦးဆုံးအကြိမ်ဖြစ်ဂျာတာပရီနီကနယူးယောက်မြို့မှာလူချင်းတွေ့ဆုံခဲ့ကြတာပါသူတို့နှစ်ဦးရင်းနှီးသူတို့နှစ်ဦးကိုရင်းနှီးမြင်ရတဲ့အတွက်နှစ်နိုင်ငံကြားတင်းမာမှုတွေပြေလျော့သွားပုံရတဲ့အကြောင်းစစ်နီမျိုးကနေဖီးလ်မာဆာတရင်ပြေဖို့ထားပါတယ်မန်ဆုမြတ်မောင်ကဆက်ပြီးပြောပြမှာပ
ါဩစတြေးလျနိုင်ငံပြင်ပကျွန်းတွေမှာထိမ့်သိမ်းထားတဲ့ဒုက္ခတွေကိုအမေရိကန်ကလက်ခံရေးအတွက်အရင်အိုဘားမားအစိုးရနဲ့ဩစတြေးလျအစိုးရတို့သဘောတူထားခဲ့ကြတာပါဒါပေမဲ့သမ္မတသစ်ဒေါ်နယ်ထရမ့်ကတော့ဘာကြောင့်လက်ခံရမှာလဲဆိုတာမျိုးဝန်ကြီးချုပ်မာကွန်တမ်ဘယ်နဲ့နှစ်ဆန်းပိုင်းကတယ်လီဖုန်းဆက်သွယ်စကားပြောစဉ်အခြေအတင်ဖြစ်ခဲ့ကြရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာအမေရိကန်နဲ့ဩစတြေးလျဆက်ဆံရေးအပေါ်မေးခွန်းထုတ်စရာဖြစ်ခဲ့တာပါ။ဂျာတာဘရီနီကတော့သမ္မတထရမ့်နဲ့ဝန်ကြီးချုပ်တမ်ဘယ်တို့နယူးယောက်မြို့မှာပြုံးပြုံးရွှင်ရွှင်တွေ့ဆုံခဲ့ကြတာကိုမြင်ရတဲ့အတွက်တင်းမာမှုတွေပြေလျော့သွားခဲ့ပုံရပြီးဒုက္ခတဲ့လက်ခံရေးကလည်းသဘောတူထားတဲ့အတိုင်းဖြစ်လာမဲ့ပုံရပါတယ်။သူတို့နှစ်ယောက်ဖုန်းပြောစဉ်မှာအခြေအတင်ဖြစ်ခဲ့တဲ့ဆိုတဲ့သတင်းတွေကသတင်းမှားတွေဖြစ်တယ်လို့သမ္မတထရမ့်ကဆိုခဲ့ပြီးနှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးကိုချီးမြှောက်ပြောကြားခဲ့ပါတယ်
။ American Australia are old friends and really natural partners and with your help we will remain so for a very very long time.
American and Australia တို့ဟာမိတ်ဆွေဟောင်းတွေမိတ်ဖက်တွေဖြစ်ပါတယ်။နောက်နှစ်ပေါင်းများစွာအထိလဲဆက်ဆံရေးကဒီတိုင်းဆက်ရှိသွားမှာဖြစ်ပါတယ်။
အခုလိုအခြေအနေကိုမြင်ရတဲ့အတွက်လွန်ခဲ့တဲ့3လအတွင်းနိုင်ငံဆက်ဆံရေးအပေါ်စိုးရိမ်နေကြတဲ့ကမ်ဘရာကနိုင်ငံရေးအတိုင်းဝိုင်းအတွက်စိတ်သက်သာရာရစီလိမ့်မယ်လို့ဆစ်ဒနီတက္ကသိုလ်ကအမေရိကန်လေးလာရေးဌာနရဲ့သုတေသီ Brandon Thomas News ကဆိုပါတယ်
I think it did shock the Australian side quite a bit but obviously 3
Australia ဘက်ကတော်တော်လေးအံ့ဩသွားကြမယ်လို့ကျွန်တော်ထင်ပါတယ်အချိန်ကလည်း3လတော့ကြာသွားပါပြီ Now ဒူးသမရပင့်စ်ရောသမရထရန့်ပါသဘောတူညီထားတာကိုထပ်ပြီးအတည်ပြုခဲ့တယ်ဆိုတော့ဩစတြေးလျအစိုးရဘက်ကအတော်ကိုစိတ်သက်သာရာရာသွားမှတည်ကြပါတယ
်အမေရိကန်လီယန်တင်သင်းမော Intrepid ပေါ်မှာဂျာတာဘရီးလီညာကသမရထရမ့်နဲ့မိနစ်30တွေ့ဆုံဖို့ဝင်ကြီးချုပ်တန်ဘဲ3နာရီလောက်ဆောင်ခဲ့ရတာကမလေးစားတဲ့လုပ်ရဖြစ်တယ်လို့ဩစတြေးလျအတိုက်ခံလေဘာပါတီကောင်ဆောင်ဘီလ်ရှော့တန်ကပြောပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်တွင်းနိုင်ငံရေးအခြေအနေကြောင့်သမရလာတွေးချိန်နောက်ကျရတာဖြစ်တယ်လို့ဩစတြေးလျသုံးသပ်သူတော်တော်များများကတော့နားလည်ထားကြပါတယ်။အမေရိကန်မှာအရေးကြီးတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကြမ်းကိုအောက်လွှတ်တော်မှာအတည်ပြုနိုင်ခဲ့တဲ့အတွက်သမရထရမ့်နယူးယောက်မြို့စီလာဖို့အတွက်နောက်ကျခဲ့တာဖြစ်ပါတယ်။အာရှပစိဖိတ်ဒေသတည်ငြိမ်အေးချမ်းရေးအတွက်အမေရိကန်ကကူညီဖို့တန်တိတ်ထန်ခိုင်မာတယ်ဆိုတာကိုသမရထရမ့်ကထပ်ပြီးပြောကြားခဲ့တဲ့အတွက်ဩစတြေးလျဝန်ကြီးချုပ်ကတော့စောင့်ရချိန်ကိုသိက္ခူးဆိုင်ပုံမရဘူးလို့သတင်းတောက်ဖီလ်မာဆာကပြောပါတယ်။စီးပွားရေးအမျိုးသားလုံခြုံရေးဆိုင်ရာစိုးရိမ်မှုတွေအပြင်လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုခေါင်းဆောင်နှစ်ယောက်ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာအမေရိကန်ဩစတြေးလျဆက်ဆံရေးပြန်လည်ကောင်းမွန်နေပြီလို့အကဲခတ်တွေကယုံကြည်ကြပါတယ်။ဩစတြေးလျနဲ့အမေရိကန်ကြားမှာနှစ်နိုင်ငံစစ်ရေးအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေစတင်ခဲ့တာကလည်း1950ပြည့်နှစ်ပိုင်းတွေကဖြစ်ပါတယ်။ဩစတြေးလျနိုင်ငံကိုတရားဝင်ခရီးစဉ်နဲ့လာရောက်မယ်လို့လည်းအမေရိကန်သမ္မတထရမ့်ကကတိပေးခဲ့ပါတယ်ရှင်
။မာဆူမြင့်မွန်တင်ပြခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံသားတွေလူကုန်မှုခံရတဲ့အကြောင်းမပြောခင်အခုတော့ပြည်တွင်းဥပဒေပြင်ဆင်ရေးအခြေအနေပြောပြခြင်းပါတယ်။ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးဟာအာမခံပေးတဲ့ပုံမှန်အဖြစ်ပြန်လည်ပြင်ဆင်သတ်မှတ်တဲ့ကြောင်းပြည်တော်စုရှိနေချုပ်ယုံရဲ့အကြံပြုချက်ကို HRC အာရှလူခွင့်ရေးကော်မရှင်ကကြိုးဆိုလိုက်ပြီးပုံမှန်66ဂါကြီးမှာပြင်ဆင်စရာအချက်တွေရှိနေတဲ့ကြောင်း HRC ကပြောပါတယ်ဒီအကြောင်းကိုစပီးနားဆင်ရမှာပါ2013ခုနှစ်တုန်းကပြဋ္ဌာန်းခဲ့ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုမှုနဲ့ပတ်သက်လို့လူအများရဲ့ဝေဖန်ခြင်းခံရတဲ့စစ်တွေ့ရေးဥပဒေပုံမှန်66ဂါကြီးဟာအာမခံပေးတဲ့ပုံမှန်အဖြစ်ပြန်လည်ပြင်ဆင်သတ်မှတ်တဲ့လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုပြည်တော်စုရှိနေချုပ်ယုံကအကြံပြုထားတယ်လို့ NLD အစိုးရတနှစ်ပြည့်လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးမေလ4ရက်ကြာသာပတေးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှိနေချုပ်ယုံရဲ့အတွင်းဝန်ဒေါ်နုနုရင်ကအခုလိုပြောဆိုသွားပါတယ
်ဒီနေ့ဒီကြားတဲ့ပေါ်မှာဒီမှာတော့ဒီဖြစ်ချက်တွေဒီဖြစ်ချက်တွေကမှအဲ့ဒီချက်ကိုအမှတ်တရရတယ်အချက်အလက်ရဲ့ပြင်ဆင်ထားတယ်တော့ဒီအချက်ကြီးဟာဒါအရင်ကတည်းက
ပုံမှန်66ဂါကြီးကိုပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကဥပဒေကြမ်းအဖြစ်ပြင်ဆင်ရေးဆွဲနေပြီးဒါနဲ့ပတ်သက်လို့သဘောထားတောင်းခံလာတဲ့အတွက်66ဂါကြီးကိုအာမခံပေးတဲ့ပုံမှန်အဖြစ်ပြင်ဆင်တဲ့ကြောင်းရှင်းနေချုပ်ယုံကအကြံပြုခဲ့တာပါဒီအကြံပြုချက်အတိုင်းပုံမှန်66ဂါကြီးကိုပြင်ဆင်ဖို့လိုတယ်လို့ AHRC အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကပြောပါတယ
်ကျွန်တော်တို့ဒီလွတ်လပ်စွာပြောဆိုခွင့်နေနဲ့ပတ်သက်လို့ပြောရင်တော့ပုံမှန်66ကအတိုင်းအတာတစ်ခုအရကန့်သတ်ထားတယ်လို့ကျွန်တော်တို့မြင်ရတာပေါ့နော်သို့တော်လည်းပဲဒီဥစ္စာကိုဖျက်သိမ်းဖို့တင့်တာမတင့်ဘူးလားဆိုတဲ့ကိစ္စအမှာတော့အဲ့ဒီကိစ္စကိုဖျက်ဖို့အတွက်ကြိုးစားတာတဲ့ဆိုလို့ချင်းမိနစ်တွေလျှော့ပေးပြီးတော့ဒီတက်တာအောင်ပြင်ဆင်သွားတဲ့ဒါရကတွေရှိနေတဲ့အတွက်ကျွန်တော်တို့ကဒီပုံမှန်66ကိုလည်းဖျက်တာတဲ့ဆိုလို့ချင်းတော့အာမခံပေးနိုင်တဲ့အမှုဖြစ်အောင်လုပ်ဖို့လိုတယ်အဲ့တော့ရှေ့နေကြုံရုံကအကြံပေးတိုက်တွန်းနေဆိုလို့ရှိရင်အခုကထောင်ထံ3နေထနိုင်တဲ့အမှုမျိုးဖြစ်တဲ့အတွက်ရဲရေးပိုင်နေမှုဖြစ်တယ်ရဲရေးပိုင်နေမှုဖြစ်တဲ့အတွက်အာမခံပေးလို့မရဘူးအဲ့တော့ဒီ3နှစ်ကနေပြီးတော့နည်းနည်းလောက်ထိရှော့ပေးလိုက်တယ်ဆိုလို့ရှိရင်ရဲရေးမပိုင်တော့တဲ့အတွက်အမကန်ပေးနိုင်တဲ့အခြေအနေမျိုးဖြစ်လာနိုင်ပါတယ်ဒီဥပဒေကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းလာရဲ့ဆိုလို့ရှိရင်တော့နှုတ်နှစ်ဖက်လုံးအတွက်အရှင်ပြင်းတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့ကမြင်ပါတယ
်ဥပဒေမှာတော့ထောင်ဒဏ်3နှစ်နဲ့အထက်ချမှတ်နိုင်တဲ့အမှုတွေကိုရဲကအေးအေးယူလုပ်ပိုင်ခွင့်ရှိတဲ့ရဲအေးပိုင်မှုအဖြစ်သတ်မှတ်ထားတာကြောင့်66ဂါကြီးအတွက်အမကန်ပေးဖို့ဆိုရင်ပြည်တံကိုထောင်ဒဏ်2နှစ်နဲ့အောက်ဒါမှမဟုတ်ငွေဒဏ်အဖြစ်သာတတ်မှတ်ဖို့လိုတယ်လို့ HRC ကပြောနေတာဖြစ်ပါတယ်။
ဒါပေမဲ့လည်းအခုချိန်ထိမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာမေကွန်းထုတ်စရာတွေရှိနေသေးပဲလို့ရှေ့နေဦးမင်းလွင်ဦးကထောက်ပြပါတယ်။ခင်ဗျာရှားရှားကျွန်တော်တွေ့ရတဲ့ဥစ္စာတွေကတော့ချက်တမီအမှုပေါ့နော်ချက်တမီအမှုရယ်နောက်ပက်ထရစ်ကွန်ဂျာလီအမှုရယ်ကြပြားဆရာမောင်ဆောင်ခါရဲ့အမှုရယ်အဲ့ဒီအမှုတွေမှာတော့ဒီအထက်ကပြားပေးတဲ့အတွက်စစ်ဆေးစီရင်ရတဲ့အမှုမျိုးဖြစ်တယ် ကျွန်တော်တို့ကတော့ဥပဒေတွေဘယ်လိုပဲပြောင်းနေပြောင်းနေဘယ်လောက်ပဲလျှော့ပြီးဖြစ်နေဖြစ်နေဒီဥစ္စာကကျွန်တော်တို့ဆွဆွဲခံရတဲ့လူတွေအတွက်ကတော့ဟိုမူအမှန်ဆင်းရဲမဲ့အခြေအနေဖြစ်တယ်လို့ကျွန်တော်ကမြင်ပါ။ချမ်းစကြောက်ခါကြီးနဲ့ပတ်သက်လို့ရှင်းနေချုပ်ရုံရဲ့အကြံပြုချက်ပါတဲ့ဥပဒေမူကြမ်းကို ဝန်ကြီးဌာနကိုပြန်လည်ပေးဖို့ထားပြီးအဲ့ဒီကတဆင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့လူညုံရင်းနဲ့တည်ငြိမ်ရေးကော်မတီအစိုးရအဖွဲ့နဲ့ပြည်ထောင်စုလွှတ်တော်ကိုပေးပို့သွားမှာဖြစ်ကြောင်းသိရပြီးအဲ့ဒီနောက်ပိုင်းအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်တွေမှာဆွေးနွေးအတည်ပြုသွားမှာဖြစ်ပါတယ်။လက်ရှိမှာ66ကားကြီးနဲ့163စုရတဲ့အမှု50လေးမှုရှိနေပြီးအာမခံမရပဲအချု
ကျွန်တော်တို့ကဒီလူလတ်စွာပြောဆိုခွင့်နေတဲ့အကြောင်းမှာပဲဒီအချက်ချင်းတွေကိုမနဲ့ထက်မြင်မှာပါသာစီစဉ်နေကိုမနဲ့ချောင်းနိုင်ကနေခွန်းနန်းအိုင်တီစိုင်းတို့မျိုးရဲ့ဒီကြားချက်ပေါ်မှာဒီဘက်ကဒီပြည့်ချက်ပြည့်ရာဒီကြားချက်ပေါ်မှာ ပြည်ဝင်မေကန်တန်မြန်မာဝိုင်းကစနေနေ့မနေ့ခင်းအစီအစဉ်တွေကိုစက်ပြီးတင်ဆက်နေပါတယ်ခင်ဗျအခုတခါတော့မြန်မာနိုင်ငံသားတွေလူကုန်ကူးခံရတဲ့အကြောင်းတင်ပြခြင်းပါတယ်မလေးရှားမှာအလို့ရမယ်ဆိုပြီးလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား၃၅ဦးကိုပွဲစားကထိုင်းနိုင်ငံတောင်ပိုင်းနကောစီသမရပြည်နယ်တဆလခရိုင်ထဲမှာဆွန့်ပစ်သွားတဲ့အတွက်ထိုင်းအာဏာပိုင်တွေကမေလ၅ရက်နေ့မှာဖမ်းဆီးခဲ့ပ
ဒီနေ့မနေ့ပိုင်းကရနောင်းကနေမလေးရှားနေကြပြေကိုသွားတဲ့လမ်းကြီးကတော့ရောက်ရှာဖွေဖမ်းဆီးခဲ့တာပါဒီဖြစ်ရတဲ့ပတ်သက်လို့လူကုန်ကူးခံရသူတွေကိုကူညီကယ်ဆယ်မှုလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကခုလိုပြောပြပါတယ်
ဒီနေ့မနေ့ပိုင်းကရနောင်းကနေမလေးရှားနေကြပြေကိုသွားတဲ့လမ်းဖြစ်တယ်။နှစ်ကိုကြီးသမရအပိုင်စီစီကြီးစခန်းသားမှာတော်ရင်မှာမြန်မာနိုင်ငံသားလို့ယူဆရတဲ့လူ၃၅ယောက်ကိုထိုင်းအာဏာပိုင်နဲ့ဖမ်းမိတယ်။အဲဒီ၃၅ယောက်ဖမ်းမိတဲ့အခါမှာမင်းကြီးလေးခဏယောက်ပါတယ်အမျိုးသားကနှစ်ချက်ရှိယောက်ပါတယ်ဒီထဲမှာကလာအလူမျိုးကကိုးယောက်ပါတယ်ဒါပေမဲ့သူတို့ကရနောင်းဘက်ကလာလာဖြစ်တဲ့
မနိုင်ငံသား35ဦးထဲမှာအမျိုးသား28ယောက်နဲ့အမျိုးသမီး9ယောက်ပါဝင်တယ်လို့ကလေးငယ်4ဦးပါဝင်တာပါအများစုကတော့အသက်20ကနေ25နှစ်ကြားလူငယ်တွေဖြစ်ကြောင်းဒေသဆိုင်ရာဖိုင်ရနာပိုင်တွေကထုတ်ပေါ်ပြောဆိုခဲ့ပါတယ်လူကုန်မှုခံရတဲ့မြန်မာနိုင်ငံသားတွေကိုလူပွဲစားတွေကခေါ်ဆောင်လာတာဖြစ်ပြီးမလေးရှားနိုင်ငံမှာအလုပ်ရမယ်ဆိုပြီးပြောဆိုကထိုင်းနိုင်ငံစမုတ်ပရကန်ခရိုင်တွင်းကခေါ်လာခဲ့ကြတာလို့လည်းဆိုပါတယ်။လမ်းတဝက်အရောက်မှာမြန်မာနိုင်ငံသားတွေကိုကုန်ကားတွေနဲ့လာခေါ်မယ်လို့ပြောဆိုခဲ့ပြီးပွဲစားတွေကပြန်မလာခဲ့ကြတာကြောင့်အခုလိုဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းထိုင်းစကားတက်တဲ့မြန်မာနိုင်ငံသားတို့ကထိုင်းရနာပိုင်းတွေကိုပြောပြခဲ့ပါတယ်။အခုဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုတရားမဝင်ဝင်ရောက်မှုနဲ့ထိုင်းနိုင်ငံကလူဝင်မှုကြီးကြပ်ရေးစခန်းတွေမှာထိမ့်သိမ်းထားမှာဖြစ်ပြီးမြန်မာနိုင်ငံကိုပြန်ပို့တာကိုခံကြရမှာပါလူကုန်ကူးမှုတိုက်ဖြစ်ရေးနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာမြန်မာနိုင်ငံကို TR3 အနေဆုံးစီးရင်ထဲမှာသတ်မှတ်ထားခဲ့ပြီးမြန်မာရှစ်ပြောင်းလို့တမား3တန်းထက်မနည်းနေထိုင်နေတဲ့ထိုင်းနိုင်ငံကိုတော့ TR2 စောင့်ကြည့်အစီရင်ကိုသတ်မှတ်ပေးထားပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော့မအေးမရဲ့သတင်းပြပွဲဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တိတာမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လို့စာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။VOA အမေရိကန်တန်ရဲ့စနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့မနက်9နာရီအထိလိုင်းနိုမီတာ32 kHz 9339လိုင်းနိုမီတာ40 kHz 9439လိုင်းနိုမီတာ50 kHz 5995တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ငံဝက်အတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရမှာဖြစ်တဲ့အပြင်အမျိုးသမီးကဏ္ဍကိုတင်ဆက်ပေးဦးမှာပါ။အဲ့ဒီနောက်ပိုင်းတင်ဆက်မဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတော့
မြောက်ရထားလမ်းတွေပါတွေကတော့လက်ရှိမှာတော့မစနိုင်ဘူးဗျ။သူကစီမံချက်တွေမှာ2040ထိပဲရှိတာဆိုတော့အဲ့ဒီအာမျိုး infrastructure တွေကတော့စီမံရေးရော
နောက်ပိုင်းမှာတင်ဆက်မဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်စုံကိုနှားဆင်ရမှာဖြစ်ပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအတ္တိရအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြက်ဒေါကင်မျိုးသက်ကတင်ဆက်ထားတာဖြစ်ပါတယ်။
The Guardian ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမြင်အရတချို့လူသားတွေဟာတခြားလူတွေတဲ့အခွင့်အရေးတွေပိုးပြီးရနေပါတယ်လို့ခေါင်းစဉ်တက်ပြီး Editor အဘော်မှာရေးပါတယ်။2012မှာငင်းကြိုင်း Nobel ဆုကိုဒေါ်ဆုသွားပြီးယူတော့ Nobel ဆု Committee ဥက္ကဋ္ဌကသူမဟာလူ့ခွင့်ရင်းနဲ့ Democracy အတွက်ခိုင်မာတဲ့မူကိုလက်ကင်ထားတာမို့တကမ္ဘာလုံးအတွက်စံပြခေါင်းဆောင်ဖြစ်လာတယ်လို့ညွှန်းခဲ့တာပါတယ်။အခုမြန်မာနိုင်ငံရဲ့ခေါင်းဆောင်ဖြစ်လာချိန်မှာတော့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအဖိနှိတ်ခံနေရတာကိုအတိအမှန်မပြုတဲ့အတွက်သူ့ရဲ့ရောင်းရင်းငင်းချင်းနိုဘယ်ဆုရှင်တွေကပါသူ့ပေါ်မှာယုံကြည်မှုတွေအတော်ပြောက်ကွယ်နေပါပြီလို့ရေးပါတယ်။အင်ကာနိက EU နိုင်ငံခြားမူဝါဒရေးရအကြီးအကဲနဲ့အတူတွေ့ရချိန်မှာတော့ဒေါ်ဆုနဲ့သူ့ပေါ်မှာကာလကြာရှည်ထောက်ခံလာသူတွေကြားကွာဟမှုတွေတိုးလာတာကိုတွေ့ရပြန်ပါတယ်။ရခိုင်ပြည်နယ်မှာစစ်တပ်နဲ့လုံခြုံရေးတွေရဲ့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကို EU ကထောက်ခံချိန်မှာဒေါ်ဆုကတော့ဒီဆုံးဖြတ်ချက်ဟာလက်တွေ့အခြေအနေနဲ့မကပ်ညီတယ်လို့အခြေအနေကိုပိုပြီးဆိုးလာစေမယ်လို့ပဲပြောနေတာကြောင့်ဆိုပါတယ်။နိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေဆယ်စုနှစ်နဲ့ချီးပြီးဖိနှိပ်ခံရတာတွေနဲ့အတူမနေ့အောက်တိုဘာ20ရက်အစည်းအဝေးခံပြီးတဲ့နောက်ဒေသရင်းစစ်တပ်နယ်မြေရှင်းလင်းရေးကနေလူပေါင်းတောင်းနဲ့ချီးပြီးတဖက်နိုင်ငံတွေထွက်ပြေးခဲ့ရပါတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာအထူးသဖြင့်နယ်စပ်ဒေသအရေးကိစ္စတွေကိုစစ်တပ်ကချုပ်ကင်ထားတာဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေအရအရေးပါဆုံးဝင်ကြီးဌာနတွေကိုရောစီးပွားရေးအချက်အချာတွေကိုပါစစ်တပ်ကတိုင်ထားတာပါတဲ့။ဒါပေမဲ့ဒီစစ်တပ်ကပဲအထမအကျင့်တာလိုမျိုးသူတို့အတွက်ဂုံပြက်စရာကိစ္စရပ်တွေမှာဆိုဒေါ်ဆုရဲ့ရုံကပါဖုံးဖိပေးနေတာတွေ့ရတာမို့လူတချို့ရဲ့အခွင့်အရေးဟာတခြားလူတွေထက်ပိုပြီးအရေးပါနေတယ်လို့ဖေမှန်ပါတယ်။အဖိနှိတ်ခံရိုဟင်ဂျာမွတ်စလင်တွေကတော့ဒေါ်ဆန်းစုကြည်ရဲ့အကူအညီကိုစောင့်နေလို့မရဘူးဆိုတာကိုသိပါတယ်။မြန်မာနိုင်ငံမှာသတင်းသမားတွေ NGO တွေနဲ့တခြားပညာရှင်တွေကိုတားဆီးတာတွေရှိနေပြီးလူသားတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေရှိနေနိုင်တယ်မို့ကုလသမဂ္ဂစုံစမ်းမှုတွေလုပ်တင်တယ်လို့မြင်တယ်လို့ဖိအားတွေလည်းပေးတင်ပါတယ်လို့ရေးသားထားပါတယ်။တောက်ကြံနေတဲ့ The Diplomat စာဆောင်မှာတော့မြန်မာဟာတကယ်ပဲရင်းငုတ်တင်မောတွေဝယ်တော့မှာလားဆိုတဲ့ဆောင်းပါးကိုဆောင်းမရှင် Prasanth Paramiswan ကရေးပါတယ်။ဒီသတင်းပတ်ထဲမှာပဲမြန်မာဒုတိယကာကွယ်ဝင်ကြီးရဲ့မြန်မာစစ်တပ်ဟာရင်းငုတ်တင်မောတွေဝယ်ဖို့စဉ်းစားနေပြီဆိုတဲ့ညင်ညာချက်ကိုတန်အံတော်ကြားလိုက်ရပါတယ်။ဒါဟာအင်းနီးချင်းနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူနဲ့ဗီယက်နမ်အာဆီယံ၄နိုင်ငံမှာရင်းငုတ်တင်မောတွေရှိနေတာဖြစ်ပြီးဘင်္ဂလားဒေ့ရှ်မှာမနစ်ကရောက်လာတယ်လို့ထိုင်းမှာလည်းမကြခင်မှာရှိလာတော့မှမို့မြန်မာစစ်တပ်အတွက်လိုအပ်တယ်လို့စဉ်းစားလာတာပါမြန်မာစစ်အုပ်ဘက်ကလွန်ခဲ့တဲ့10နှစ်အတွင်းအစ်စ်မင်းနီးပညာဆိုင်ရာစွန့်အင်ညှင့်တယ်မို့လုပ်တဲ့နေရာမှာရင်းငုတ်တင်မောနီးပညာအတွက်အိန္ဒိယ၊ပါကစ္စတန်နဲ့ရုရှားအပြင်မြောက်ကိုရီးယားစီကပါမကြမ်းအကူအညီတွေယူနေတာရှိပေမဲ့အခုရင်းငုတ်တင်မောဝယ်မဲ့တရင်ကတော့ပရမဆုံးကြားရတာပါတဲ့ဒီနေရာမှာရင်းငုတ်တင်မောဝယ်တာဟာငွေကုန်ကြေးကျတိတ်များတာမို့ ဒုကာဝေးဝန်ကြီးကိုယ်တိုင်နိုင်ငံဘတ်ဂျက်ပေါ်မှာမူတည်နေတယ်ဆိုတာထုတ်ပြောသွားပါတယ်။မကြာခင်နှစ်တည်းအတွင်းစီးရဲသုံးစီဟာဘတ်ဂျက်ငွေအလုံးရဲ့73ကနေ74ရာနှုန်းချမှသာသုံးနိုင်တာမို့အခုလိုနိုင်ငံဘတ်ဂျက်ပေါ်မူတည်နေတဲ့ဆိုတဲ့စကားကဘာတိပဲလေလို့မေးခွန်းထုတ်ထားပါတယ်။ဒီကိစ္စဟာငွေတစ်ခုတည်းနဲ့မပြီးပဲဤပညာစွန့်ရင်ဖြစ်စည်းကြိယာတွေကျွမ်းကျင်ပညာရှင်ကအစလူအချက်ကအများကြီးရှိနေတာမို့မြန်မာနိုင်ငံရဲ့ရင်ငုတ်တင်းမော့အိမ်မက်ကိုဆက်ပြီးမှတ်တဲ့အခါမှာထမ်းရမယ်ဝန်ဘလောက်လေးမယ်ဆိုတာကိုပါမမေ့သင့်ပါဘူးလို့ထောက်ပြထားပါတယ်
။ဒေါက်ကင်မျိုးသက်ပြောပြခဲ့တာပါ။အခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်းကပို့ချမှာဖြစ်ပါတယ
်။ဒီနေ့မြင်တဲ့တင်ပြပေးမယ့် item အသုံးကတော့
to get on someone's nerves
ဖြစ်ပါတယ်။စာလုံးပေါင်းက TO2 GET get to get ကတခုခုကိုဖြစ်စေတာ ON ON အပေါ်မှာ SOME ONE apostrophe S someone's ကလူတူတယောက်ရဲ့ NERVES nerves ကအာယုံကြောတွေဆိုတော့စကပိုက်ခွန်ရဲ့လုံးကောက်ဒီပေကလူတူတယောက်ရဲ့အာယုံကြောတွေပေါ်မှာရောက်စီတာပေါ့ idiom ဆိုတဲ့ဒီဝိုက်ဒီပေကလည်းဒီနေရာမှာရှိပါတယ်လူတူတယောက်ရဲ့အာယုံကြောကိုသွားပြီးအနှောက်ယှက်ဖြစ်တဲ့ဆိုရင်ဒီလူလှုပ်တာစိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်ယှက်ဖြစ်စီတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးရဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကတော့
His loud singing gets on my nerves I'm going to tell him to stop
သူအတန်ကြီးကြီးနဲ့တချင်းဩဆိုနေတာကိုကျွန်တော်စိတ်အနှောက်ယှက်ဖြစ်လိုက်တာဗျာရဖို့ကျွန်တော်သွားပြောတော့မယ်လို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားစင်ကြည့်ကြရအောင်
။ His loud singing gets on my nerves. I'm going to tell him to stop.
စိတ်တူစရာမျက်စိနှောက်စရာစိတ်အနှောက်ယှက်ဖြစ်စီတာကို idiom အသုံးရဘယ်လိုပြောမလဲ?
To get on someone's nerves.
သူပြောလို့ရပါလေ။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ။
အမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာရတန်ပို့ချလိုက်ရှိပါတယ်။အခုတော့အမျိုးသမီးကဏ္ဍပါမြန်မာနယ်ပါအမေရိကန်အမျိုးသမီးတူဦးဟာအမေရိကန်အရန်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်နေပါတယ်။ပမောက္ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်မှာရှိတဲ့ဟဝိုင်ယီအခြေစိုက် APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှာတာဝန်ထမ်းဆောင်နေပါတယ်။လက်ရှိမှာလည်းမြန်မာနိုင်ငံရဲ့အရက်ဖက်ဆေးဖက်ဆက်ဆံရေးကောင်းမွန်စေဖို့ကူညီဆောင်ရွက်နေသူဖြစ်ပါတယ်။အမေရိကန်စစ်တပ်မှာဒုတိယဗိုလ်မှူးကြီးတူဖြစ်လာအောင်ဂျိုးပန်းခဲ့ပုံတွေနဲ့ပတ်သက်လို့ဒေါက်တာမီမီဝင်းဘတ်ကိုဆက်သွယ်မြင်မြန်ပြီးဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းတင်ပြထားပါတယ
်ဒီကံပြီးတော့ရှိမှာသူကဒီဒီပင်ဘက်အနေနဲ့ပေါ့နော်ဒီဒီရန်ကာကွေးတက်မှာဒုတိယဘုံမူကြီးတာဒူတာဝန်ထမ်းဆောင်နေတယ်ဆိုတဲ့အခါကျတော့မြန်မာနိုင်ငံဇာတိကနေပြီးတော့ဒီနိုင်ငံကိုရောက်လာပြီးတော့ဘလို့စစ်ထဲရောက်လာပြီးတော့ဘလို့ကျိုးပန်းလာလဲဆိုတာကျမတို့အမျိုးသမီးတွေကိုမျှဝေပါလားရှင
်ကျမတို့ကကျမအမိသားစုကအမေရိကန်ကိုလာတဲ့အချိန်မှာကျမ14နှစ်သမီးရှိပါတယ်ဆိုကျမ18နှစ်လည်းပြည့်သွားတော့ကျမတို့ဟိုဗါလဲအထက်တန်းကျောင်းပြီးတယ်ပြီးတဲ့အခါမှာကျမကောလိပ်သွားဖို့လုပ်တယ်အဲ့ဒါကျမတို့ကဟို immigrant family ပေါ့နော်ဆိုတော့ကျမတို့ပတ်စံမရှိဘူးကျမကိုကျောင်းထားဖို့ဆိုအဲ့ဒီအချိန်မှာကျမက scholarship တွေလေလိုက်လျှောက်တယ်လိုက်လျှောက်တဲ့အခါမှာအဲ့ဒီ army ROTC ဆိုတာလေ reserve officer training course ဆိုတဲ့ program ကကျမကို full scholarship ပေးတယ်ပြေးတဲ့အခါကျတော့ကျမအဲ့ဒီဥစ္စာတက်ကတူတက်ရင်းနဲ့ဒီဥစ္စာနဗေးရလဲ military training ပေါ့နော်သွားတက်လိုက်ရတယ်။အဲကျမအဲ့ဒါကြောင့်မို့တော့ကျမမှာလဲ minor မှာ military science ဆိုတဲ့ minor ရှိတယ်။အဲ့ဒီဥစ္စာလဲပြီးလဲပြီးရောကျမပွဲရတဲ့အခါကျတော့ကျမ second lieutenant လဲပြီးလိုက်ပါတယ်။အဲ့ဒီကနေစပြီးတော့ကျမအဲ့ဒါ1989ပေါ့နော်။အဲ့ဒီမှာစပြီးတော့ကျမစပြီးတော့ထမ်းဆောင်တာပါ။ဒီ World Trade Tower 9/11 လေပြီးရောကျမက mobilize လုပ်ခံတည်တယ်ဆိုတော့အဲ့ဒီ mobilize လုပ်တဲ့ခါကျတော့ကျမကိုသူတို့ Asia နဲ့ပတ်သက်ပြီးတော့အများအားလဲ specialize လုပ်တဲ့လူဆိုတော့လေကျမကို Pacific Command ကိုပို့ပါတယ်ဒါဆ So ကျွန်မ Pacific Command မှာ full time ပေါ့နော် active duty 3 နှစ်ကျော်ကျော်လုပ်လိုက်တယ်။အဲ့ဒီလုပ်တဲ့အချိန်မှာကျွန်မကိုသူတို့တွေက deputy economic advisor ဆိုပြီးတော့လုပ်ခိုင်းပါတယ်။နောက်ပြီးတော့လည်းကျွန်မ US counter terrorism strategy in Asia မှာလည်းကျွန်မ planner staff officer အနေနဲ့လုပ်ခဲ့ပါတယ်။ဆိုအဲ့ဒါကြောင့်မလို့ကျွန်မဒီနေ့ဦးနေ lieutenant colonel ပေါ့နော်ဖြစ်သွားတယ်။
အမျိုးသမီးတဦးအနေနဲ့ပေါ့နော်ဒီနိုင်ငံမှာစစ်တပ်ထဲဝင်နေဆိုတဲ့ခါကျတော့ကျမတို့တွေတွေ့ရတာကပေါ့နော်တုံတယုံခဏရေးရှိမှုနဲ့ဝင်လို့မရဘူးလေဘာလို့လဲဆိုတော့တင်တန်းနေစင်းရတယ်ဆိုတော့အမျိုးသမီးတဦးအနေနဲ့ရောဒီခါတွေကိုဘယ်လိုကြော်သွားပါလဲဒေါက်တာ
တင်တန်းခဲ့တာကျမအတွက်ကတော့ကျမအမြဲတမ်းအားကစားအမြဲတမ်းလှုပ်လာတဲ့လူဆိုတော့လေခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ဒီစွန့်အားနဲ့ပတ်သက်တဲ့ဥစ္စာမှာကျမအတွက်တိတ်ပြီးတော့အခက်အခဲမရှိဘူးအခက်အခဲပိုရှိတာကအဲ့ military ဆိုတော့လေအမျိုးသမီးတွေက15ရာခိုင်နှုန်းလောက်ပဲရှိတယ်။အဲ့ဒီမှာကျတော့ကျမတို့က social cultural နဲ့ပတ်သက်ပြီးတော့နည်းနည်းပါးပါးအခက်အခဲတွေရှိတာပေါ့နော်။နောက်ပြီးတော့ကျမကလည်း Asian အမျိုးသမီးဆိုတော့အဲ့ဒါနည်းနည်းပါးပါးတော့ adjust လုပ်ရတာပေါ့ကျမကနည်းနည်းအခက်အခဲရှိပါတယ်။
Okay. အဲ့လိုမျိုးအခက်အခဲတွေကဘယ်လိုမျိုးအခက်အခဲတွေပါလဲ။ဥပမာပြီးလို့ရမယ်။နောက်တစ်ခုကအဲ့လိုမျိုးအခက်အခဲတွေကိုဘယ်လိုလုပ်ကြော်ရွားယူပါလိမ့်ရှင်
အဲ့ဒါကတော့leadership နဲ့ပတ်သက်တဲ့ခေါင်းဆောင်ရေးအဲ့ဒါနဲ့ပတ်သက်တဲ့ကိစ္စပါပဲအဲတခါလေကြလို့ရှိရင်မျိုးသားတွေကအမျိုးသမီးဥဆောင်တာမကြိုက်တာတွေရှိတယ်အမျိုးသမီးလုပ်ဟန်နေကိုသူတို့တွေကဒီဥစ္စာ leadership quality ဆိုပြီးတော့သူတို့ value မလုပ်တတ်ဘူ
း
ဆိုအဲ့လိုမျိုးဖြစ်ပါတယ်ဒါပေမဲ့လည်းကျွန်မကတော့ focus လုပ်တာကတော့ကျွန်မ mission accomplishment
okay
ပထမဆုံး so သူတို့နဲ့ပြိုင်တဲ့အခါကျလို့ရင်သူတို့ရဲ့နှစ်ဆသုံးဆပိုကောင်းရတယ်သူတို့ရဲ့နှစ်ဆပိုသုံးဆပိုသိနိုင်ရတယ
်
ပိုလုံနိုင်ရတယ်ပိုကြိုးစားနိုင်ရတယ်ဆိုအဲ့လိုမျိုးပြရင်လည်းကျွန်မဒီလိုမျိုးကြော်လွှားလာတာပါကျွန်မသူတို့စစ်ခမ်း planning ဆွဲမလားအေရှားအကြောင်းပိုသိမလားကျွန်မသူတို့ရဲ့ပိုသိနိုင်အောင်ပိုတက်နိုင်အောင်ကျွန်မအမြဲတမ်းကြိုးစားပြီးတော့လှုပ်ဆောင်လာပါတယ
်ဟုတ်ကဲ့ကျွန်မတို့မြန်မာနိုင်ငံမှာပေါ့နော်အခုလေဒီမိုကရေစီအတွင်ကုပြောင်းရေးစတင်လာပြီးဖြစ်တဲ့အတွက်ကြောင့်အမျိုးသမီးရဲ့ခန့်ကန့်တာကတော့တော်လေးကြီးကြီးပါတယ်။အထူးသဖြင့်မြန်မာနိုင်ငံကလူဦးရေ53သားမှအမျိုးသမီးက50ရာခိုင်နှုန်းဆိုတဲ့အခါကျတော့နောက်ဒေါက်တာတို့ဒီမှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အကူအညီပေးတဲ့နေရာမှာလည်းမြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍမှာပေါ့နော်အုပ်စုအလုံးတို့ပါဝင်ပြီးတော့ရပ်ဖက်စစ်ဖက်ဆက်ဆံရေးနော်ပုံမကောင်းမှုစီဖို့လှုပ်ဆောင်ပေးနေတယ်ဆိုတော့အဲ့လိုမျိုးကဏ္ဍမှာအမျိုးသမီးတွေဘယ်လိုပါဝင်ပြီးတော့လှုပ်ဆောင်နိုင်မလဲရှင်
အခုကြတော့မြန်မာစစ်တပ်မှာပေါ့နော်အခုမှသူတို့စပြီးတော့ women OTS အမျိုးသမီးနဲ့ပတ်သက်တဲ့ officer training အမျိုးသမီးအစ်စ်အရာရှိတွေသူတို့စပြီးတော့ training လုပ်တယ်အဲ့ဒါအရင်ကောင်းပါတယ်ဒါပေမဲ့တတိယဥစ္စာနောက်ထပ်အနည်းဆုံး10နှစ်လောက်တော့ကြာအောင်ပါပေါ့နော်သူတို့တရားဒီဥစ္စာကနေပြီးတော့ promotion ရဖို့စောက်ပြီးတော့ decision maker level အထိကိုသွားဖို့အတွက်နည်းနည်းတော့ကြာအောင်ပါပေါ့နော်ဒါပေမဲ့အမျိုးသမီးရာကျမတို့ကအမှန်မှကျမပြောသလိုပဲဒီလုံခြုံရေးကဏ္ဍမှာကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျမတို့ကအမြဲတမ်းပတ်ဝန်းကျင် environment က50ရာခိုင်နှုန်းအမျိုးသမီးနဲ့ပတ်သက်တဲ့အတ္တနာတွေအခက်အခဲတွေရှိတယ်ဆိုတော့ဒီ solution လုပ်တဲ့အခါမှာဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှိရင်ကျမတို့ကမျက်လုံးတစ်လုံးနဲ့ပဲလုပ်တယ်လို့မျိုးဖြစ်နေတယ
်
ဆိုတော့အဲ့လိုလုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးအချာအဆုံးနဲ့မသိနိုင်ဘူးပေါ့အဲကြောင့်မလို့အမျိုးသမီးတွေဝင်အောင်လို့အရင်ရေးကြည့်ပါကျမတို့မှာအခုကကြတော့ကျမတို့ယဉ်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့မဆိုင်ဘူးကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျမတို့အမျိုးသမီးတွေက human ပဲလေလူပဲလေအဲ့ဒါတွေကိုကျမသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဒီဥစ္စာမဆိုင်တဲ့နေရာမရှိဘူး
တခါကျတော့ဒီအမျိုးသမီးတွေပါဝင်မဲ့အခန်းကဏ္ဍကိုမြေတောင်မြှောက်ပေးဖို့ကအများကြီးပဲအရေးကြီးတယ်လို့ကျမထင်ပါတယ်အဲ့တော့အခုလက်ရှိအနေအထားမှာဘယ်လိုအကြံပေးချင်ပါလဲ
အဲ့ဒီစတာကကျမတို့အင်းရနေစတယ်မိသားစုကနေစတယ်အမေတွေအဖေတွေကသမီးနဲ့သားကိုပြောတဲ့အခါမှာသမီးကသားလိုမျိုးပဲလုပ်နိုင်တဲ့ဥစ္စာကိုသူတို့ပြောပေးရတယ်ဆိုတော့အဲ့ဒါအင်းရနေစတယ်နောက်ပြီး education system ဟိုနေကျောင်းသွားတဲ့အခါကျတော့ဆရာဆရာမတွေကသူတို့အလုံးလုပ်နိုင်တယ်ဆိုတဲ့နော်စဉ်းစားမှုကိုရောက်ရမယ်ပြီးလဲပြီးတော့ဟိုနေအလုပ်လုပ်တာလို့ရှင်လဲအလုပ်နေရာတွေမှာလဲဒီဥစ္စာမျိုးသမီးနဲ့အမျိုးသားညံ့ညတ်တာဖြစ်နိုင်အောင်လုပ်ပေးရမယ်လိုအပ်လာတယ်အဲ့လိုမျိုးညံ့ညတ်တာအခွင့်အရေးတွေရှိလာလို့ရှိလို့ရှိရင်ကျမတို့ဒီအမျိုးသမီးတွေကဒီဟို decision maker level ရောက်လာတယ်အဲ့ဒီရောက်လာလို့ရှိရင်မြန်မာနိုင်ငံအတွက်မြန်မာလူမျိုးတွေအတွက်အရန်ကောင်းတယ
်မြန်မာနိုင်ငံမှာစစ်တပ်မှာပေါ့နော်တံပရောအရာရှိတွေဖြစ်မြန်မာအမျိုးသမီးတွေကိုစတင်ပြီးတော့ခေါ်ပြီးတော့လေ့ကျင့်သင်တန်းတွေစပေးလာပြီးဆိုတဲ့ခါကျတော့အမေရိကန်အရန်ကာကွယ်ရေးတပ်မှာဒုတိယဗိုလ်မှူးကြီး တူအနေနဲ့ပေါ့နော်အခုလိုမျိုးဒီစစ်တပ်ထဲဝင်ပြီးတော့ပေါ့နော်ဒီထမ်းဆောင်ခြင်းနဲ့အမျိုးသမီးတွေကိုဘယ်လိုအကြံပေးချင်ပါလဲရှင
်ကျမကခုနကပြောသလိုပဲပေါ့နော်ကျမတို့အရန်ကျူးစာရတယ်ဘာလို့လဲဆိုတော့ကျမတို့ကဒီဥစ္စာ breaking the glass ceiling the barrier ပထမစတဲ့လူတွေဆိုတော့လေရန်ကျူးစာရတယ်သူများတဲ့ပိုတော်အောင်ပိုတက်အောင်ပိုစီအောင်လုပ်ပြီးတော့အကျိုးစားရပါတယ်ဆိုတော့အဲ့ဒါကျမကပြောချင်တယ်အခုဝင်တဲ့ပထမfirst generation ပေါ့နော်အမျိုးသမီးတွေဝင်တဲ့အချိန်မှာပို့ပြီးတော့စူးစမ်းဖို့ကျမတိုက်တွန်းနေပါတယ်ဟုတ်ကဲ့
ကျမနောက်ဆုံးမိချင်တာကတော့ခုလိုမျိုးစစ်လေးချင်းကန်းနေဖြတ်တန်းတဲ့နေရာမှာဒီအမျိုးသမီးနဲ့အမျိုးသားကွာတဲ့အတွက်ကြောင့်ဖမရရဥပမာလေးတစ်ခုလောက်ညွေလို့ရမှာရှင
်ကျမပထမဆုံးပေါ့နော်ကျမပြောစဲဒီ equipment တွေကကျမစတုန်းကဒီဥစ္စာ adjustable မဟုတ်ဘူးကြောဘောကြီးဒီ frame တွေပါလောက်ထားတဲ့ဥစ္စာကအနည်းဆုံးလူ5ပေ7လက်မအတွက်ကျမ5ပေ5လက်မပဲရှိတယ်ဆိုတော့ကျမဒီကြောဘောအိတ်ကိုတက်လိုက်လို့ရှိရင်အဲ့ဒီကြောဘောအိတ်ရဲ့အနောက်ဘက်ကကျမရဲ့ပြင်ပနားအထိရောက်သွားတယ်အဲ့ရောက်သွားတဲ့အခါကျတော့တစ်ခါလေကြာလို့ရှိရင်ကျမတို့ကဒီ air mobile exercise ဆိုပြီးတော့ helicopter တွေနဲ့ကျမတို့ကလေစစ်စင်ရေလုပ်နေတာအဲ့ဒီလုပ်နေတဲ့အချိန်မှာကျမအဲ့တုန်းကဆိုပေါင်113ပေါင်လောက်ပဲရှိပါတယ်ကျမရဲ့ကြောဘောအိတ်ကပေါင်90ဆိုကျမဒီအဲ helicopter ကနေခုံချလိုက်တဲ့အခါကျတော့အပေါ်ကနည်းနည်းပူလေးတော့ကျမလဲကြပါတယ်အဲ့လဲကြသွားတဲ့အခါမှာဒီကြောဘောအိတ်ကအနောက်ဘက်ကနေပြီးတော့ပြင်ပနဲ့ဆောင့်ပြီးတော့အပေါ်ကိုတက်လာ哦ဆိုကျမခေါင်းကကျမကြောဘောအိတ်နဲ့ပြန်ပြိသွားတယ်အဲ့ဒီပြိသွားတယ်ကျမဘာမှထားလို့မရတော့ဘူးကျမကလည်း M16 တနက်ကလည်းရှိတယ်ကြောဘိုးအိတ်ကလည်းကျမကိုဖိထားတယ်နောက်ပြီးတော့ကျမရဲ့ဟိုမှာ helmet ကလည်းအပေါ်မှာရှုပ်ချက်ကိုခတ်နေတာပဲဒီဥစ္စာမထနိုင်တော့ဘူးအဲနောက်တော့နောက်တစ်ယောက်ကကျမတို့ရဲ့ tag officer ဆိုတဲ့ second lieutenant တယောက်ကလာပြီးတော့ကျမကိုကူညီပြီးတော့ဆွဲခေါ်ပါသူကပထမထင်တာကျမကကြောက်ပြီးတော့မထနိုင်ဘူးလို့သူကထင်တာကျမကြောက်တာမဟုတ်ဘူးကျမဒီဥစ္စာပြိနေတာ equipment အောက်မှာပြားပြီးတော့ကျမမထနိုင်တော့တာဖြစ်တာကြောက်လို့မဟုတ်ဘူးဆိုသူကလည်းရမ်းရည်ကြတာပေါ့နော်ကျမကမဟုတ်ဘူးကြောက်လို့မဟုတ်ဘူးကျမကကျမရဲ့ equipment အောက်မှာပြီးပြားနေတာလို့ပြောအခုကျတော့သူတို့ဒီ adjustable frame တွေရလာပြီဆိုတော့လေအဲ့လိုမျိုးတွေသိချွတ်ပြဿနာမရှိတော့ပါဟုတ
်ကဲ့ကျေးဇူးအများကြီးတင်ပါတယ်အခုလိုစီစီနဲ့ရှင်းပြတဲ့အတွက်အများကြီးပဲစိတ်ဝင်စားကြလိမ့်မယ်လို့ထင်ပါတယ
်အမျိုးသမီးကဏ္ဍကိုပြန်လည်ထုံလွှင့်ခဲ့တာဖြစ်ပါတယ်အခုတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါလေ
။မြန်မာနိုင်ငံဟာငရင်ရဲဝင်းထဲမှာရှိတဲ့ဒေသမှုငရင်အန္တရာယ်ကအချိန်မရွေးကြာရောက်နိုင်ပါလေ။ဒီထဲမှာလူနေထူထပ်တဲ့ရန်ကုန်မြို့ရဲ့အန္တရာယ်ကြာရောက်နိုင်တဲ့အနေအထားကိုသိရအောင်။မြန်မာနိုင်ငံငင်းငင်းကော်မတီကအထွေထွေအထွန်းရမှုဦးသူရအောင်ကိုမေးမြန်းပြီးတင်ပြပေးမှာပါ။ရန်ကုန်မြို့ပြုပြင်ပြောင်းလဲရေးအတွက်ဆောက်လုပ်ရေးလုပ်ငန်းတွေတိုးပြီးလှုပ်လာနေချိန်မှာလူနေအဆောက်အဦတွေနဲ့ဂုံးကြော်တံတားတွေဆောက်လုပ်နေတယ်လို့လမ်းတွေပြုပြင်တိုးချဲ့တာနဲ့နောက်မှာမြောက်ရထားလမ်းတွေကိုပါဆောက်လုပ်ဖို့အတွက်အစီအစဉ်တွေရှိနေပါတယ်။ဒီလိုဆောက်လုပ်ရေးလုပ်ငန်းတွေအများအပြားတိုးလာမယ်ရန်ကုန်အတွက်ငရင်အနေနဲ့ပတ်သက်ပြီးဘယ်အတိုင်းတာထိလုံခြုံစိတ်ချမှုရှိနိုင်ပါသလဲ
။မြောက်ရထားလမ်းတွေပါတွေကတော့လက်ရှိမှာမစနိုင်ဘူး။ဒီကစီမံချက်တွေမှာ2040ဒီပဲရှိတာဆိုတော့အဲ့ဒီအမျိုး infrastructure တွေကတော့ကျွန်တော်စီမံရေးလို့ကြည့်တာပေါ့လာမဲ့ urban development plan တွေမှာတော့ရှိသေးတယ်ဒါပေမဲ့အဲ့ဒါတွေကလည်းတော်တော်လေးကြာအောင်လက်ရှိရတဲ့ကျွန်တော်တို့လက်ရှိ infrastructure တွေကတော့ land တွေပါတွေကိုအဓိကချဲ့တာတို့တချို့တံတားတွေစောက်နေတာတော့နောက်ပိုင်းမြေထား land တွေပါတွေကိုကျွန်တော်တို့ upgrade လုပ်မှာတို့လုပ်နေတာများတာပေါ့အဲ့ဒါနဲ့ပတ်သက်ပြီးရန်ကုန်မြို့ကဘယ်လောက်ထိလုံခြုံစေချာမှုရှိနိုင်မလဲဆိုတာပြောရတာတော့နည်းနည်းလေးတော့ခက်တယ်အခုချိန်ကြီးကတော့ကျွန်တော်တို့မှာတည်ဆုံကောင်းမွန်တဲ့သုတေသနရလက်တွေကအများကြီးမရှိဘူးပေါ့နော်ရှိတာကဥမာမရင်ရင်ဇုံပေါ့မရင်လူစိတ်ကြတဲ့နေပုံရှိတယ်မရင်ဒုံးမတ်ရှိတယ်နောက်ငလင်းတန်းခရိုင်နောက်ကဖက်ဆက်ပေါ့ဖက်ဆက်မတ်ရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာ risk ပေါ့အခုငလင်းနဲ့ပတ်သက်ပြီးတော့ဖြစ်လာမယ်ဆိုလို့ရှိရင်ဘယ်ပိုင်းတွေကပို့ပြီးတော့ဈေးအနေခံနိုင်ရမယ်ဆိုတဲ့ဟန်ကျူကကျွန်တော်တို့ဒီမှာကမရှိသေးဘူး။ပေါင်းမှုပြည်စုံတဲ့ပြည်သူကလည်းအများကြီးကြံနေသေးတယ်ပေါ့။ဒါတော့ကျွန်တော်တို့လိုအပ်နေပါသေးတယ်။
Okay, ba. Yangon myo bo no, di bhumi bera anitha ya chin. Aku Myanmar nanga di ngin ye win ne ma le cha ni le. Now di Yangon myo ma sa sa lu myaw yitha de ma sa nai de bi me asaw u ya saw ne bo no. Lu u ya to la de asaw u tit de ya a mye saw ne. So ro di Yangon myo ye mi anitha ne be niya so lo shin di ngin ye twa an ye po shi nai ne be niya ro ne ne sait cha de anitha shi de. A ga li ne ne khwe pyo pya bi ba la shin.
ရန်ကုန်မြို့တွင်အန္တရာယ်ရန်ဝန်ပြမြေပုံထုတ်ထားတာရှိနေပေမဲ့ငရင်တန်းသိနိုင်ခြင်းနဲ့သက်ဆိုင်တဲ့ပြေဆုံးကောင်းမွန်တဲ့သူပြေသနာအချက်လက်တွေရအောင်ချက်ပြီးလုပ်ဖို့လူနေသေးတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့မိတင်ညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်ပါ။ Talking to the tape and Nibin Yagana who can lay a tolling it up. Puyani said the season 18 Sunday.
American Zoya at the Bora me Abo Gutin Piavaro Mekmia.
American Tiran Zuna Japan and Genuha, Asha Sifa Tida Ninjan Yi, Tayawa Pio Yene, Lula Yi, Dre, Chicken, Omia Jarem, Hame, Dre Pidello, American to them Dra Mike Penska, Tuyamaja digging out, Dwaya get a kiss in Dima Fios Hulai Bare, them Dra Donald Trump letter, American Piran Zuham, Hame, Dune, to Yenya Mumishi, Yetine Biro, Musa Pomyazo, Aturgua, Tisau Lagajare, Ya Alongu, Cook and Kakwebu Drele, Akai Machine, Jang to the Madaga Pio Bare. Ashaf Sifa doing American yet Bawi Mu Kangadagule, Bobi Apielo Sandoma Kijang, Lament Nedrima, Chapanangale, Mahame doing at Dawn Yumurigo, Bomu, Jimare, Kanganagane, Dawn Yulo Sandoma Kijane, Nanaya and Jodu Gagwe, Sanya Bubang Sang Yamurigule, Select Do Chelo Sandoma Kijang, Mr. Penska Piovare. Did I drink at Dane and Naga, Dote Muriha, General Duduqua, Chamatare, Chicken Yadi Jebo, Mutine, Lule, Mr. Penska Piovare. Don't you be let Bawi, Niara, Dread Luleswa, Lijang Dwala Mune, Dia Ubrin and Yed Chapin Le Yijang, Dopu Muriguba, Gaguelo Santama Pidalo. Binle Kunuku drink, dear wing. Gong Dwe Ye Long Andri, Darcy Michiangle, Lo Sang Dama Piedelo Suvare, Nyaguria Ye Nuclear Lene Gaysana Petalu, A Guso Yin Tira Dwema, Sipime, Jane Wirang, Dula Niabi, Daha Jimare and Yet Kupidalu, Ashaf Sifa Ye Long Yin and Yinya Ye Dwe, Chain Chow Nida, Ye Dida Yat Kupidelo, Mr. Penska Biovare. Nyaguria Ye Nuclear Season Pietan Yine, Tupi Dure, Senior Doka Dringane, Lumia Yero Dwe, American M. Hame Puri, Ninjan and Nine, Lo Sang Lagera, Sezunin Kujo, Shilagebabi, Tabemele, Lo Sound, Sentimabe, Nuclear Ne Donti Santa Muri, Kitty Paupiadari, Lane Le Lepia Muri Nebe, Nyaguria Gabia, Mitopian Gevare. The Madad Trump, Sishinalin Pio Tadalubabe, Say She Dikande Mahabuha Nilan, Don't Pure Kikalaha, Gong Song Dababi. Yang Korea nuclear net don't you season we go solo de T American Pidown Zoo Nene, Japan Teyone did that drama Shidem Hame Puerine to let webby, Siwa Yen and Tentman Yen Nilan Rigo, Tombido, Yang Korea Po Pia Pimurigo, Designer, do the grass set below Santama Pitello, do the Madar Penska Piovare. The chain Emma, Pianide, Nilan, Menamiagule, don't you Tama Pijane, American Yellow Samurigo, Saint Corre, Dumasu, Tita Maga, Petai Kaimum Yoguma, American got Shon Pimam Hotulu, and Yen. ပွားဝယ်ရနျူကလီးယားလက်နက်အသုံးပြုလာရင်လည်းပြတ်သားထိရောက်စွာလက်တုပ်ပြန်သွားမှာဖြစ်တယ်လို့မစ္စတာပန်စကာပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ငြိမ်းချမ်းတဲ့နည်းလမ်းကိုအမြဲတမ်းအသုံးပြုသွားမှာဖြစ်ပေမဲ့လည်းသမ္မတထရမ့်လက်ထက်မှာတော့ပေါ်လာသမျှအန်ဒီယေရီကိုအမေရိကန်ကရင်ဆိုင်ဖို့အဆင့်တင်ရှိနေမှာဖြစ်တယ်လို့ဒုသမ္မတမိုက်ပန်စကာပြောပါတယ်ရှင်။
အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားသမိုင်းဝင်ငြိမ်းချမ်းရေးအောင်ဂျာဝင်ဆစ်ဆက်ပြင်ထိုင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခိုင်အမာယုံကြည်နေပေမဲ့ဘယ်အစီအစဉ်နဲ့လုံမှာလဲဆိုတာကိုတော့တိတိကျကျထုတ်ပေါ်မပြောဆိုခဲ့ပါဘူး။ဥရောပသုံးနိုင်ငံသတင်းတစ်ပတ်ကြာခီးထွက်နေတဲ့ဒေါ်ဆန်းစုကြည်ဟာသူ Freedom of the City of London Sugo, NLD Muda Democracy Puerto Party Net Patete, Tanin Mari, Online Poma, Piani Dure Dema, Damara Pue Siri, Pawani the last will be NLD Ajigate Yoga, Steve Pite, Tanyane Pioja Kerago, Damara Pagani, Pimin Tan and Pianpi, Don't Pian Kevari. Tanya Sinet, Damara Poma, Ted and Poka Pioso, Muriha, Damara Conte Cargo, Miasa, Tigai Sire, Lule Piovari. Alarube, Damaro, Gagway, Uzijogo, the Jessin and Sadari, Facebook, Lumu Guayaboma, Jita Kedis, who is Susurgeon, and not the two dead and not put a dream who million on Dango, Jango, two denim who got the ashes will be town and chowla chagget, Bubari. American Piron soon at Dangorian Nangandriga, Mokoria Council, Kim Jong Ugo, Maomian and Loja Mugan and Loja Mu, Josa Kedil, Mokoria Suraga, Taujanima, Susur like Bari.
Jesuakna, the engineer go. Talking new that your Jagaba. Demonetu as season Tolu Yimuga, Masumiamon Chibi, Adamu Engineer, Jonah Coming Chibare. Subuas name at season ago, Linomita, Tongan, Liza, Liza Sheng, Azeduan, Tensagaraba, Uego Nas in a Tretuba. Thrasimane to what you might be to be Alo, Sin Pira Nili to Nick Pijavazi, to know Yamweomba.
This program has come to you from the Voice of America, Washington.